တရုတ်ဇီဝဗေဒနည်းပညာကုမ္ပဏီတချို့နဲ့လုံခြုံရေးအရာစောင့်ကြည့်တဲ့နည်းပညာကုမ္ပဏီတချို့အပါအဝင်တရုတ်ဆွေးရနဲ့ပတ်သက်တဲ့ကုမ္ပဏီတချို့ဟာဝီဂါမွတ်စလင်တွေအပေါ်မှာလူခွေချူပေါမှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေနဲ့ဒီကုမ္ပဏီတွေအပေါ်အမေရိကန်အစိုးရကနောက်ထပ်ပိတ်ဆို့ရေးယူမှုတွေလှုံ့ဆော်သွားမယ်လို့ကြာသာပတင်းလေးမှာကြေညာပါတယ်အသစ်ချမှတ်မဲ့ပိတ်ဆို့ရေးယူမှုမှာတရုတ်စစ်ဘက်စေသိပ်ပံတက္ကသိုလ်အပါအဝင်တရုတ်ဇီဝဗေဒနည်းပညာကုမ္ပဏီ၁၁ခုကိုအမေရိကန်ကုမ္ပဏီတွေကထုတ်လုပ်တဲ့ကုန်ပစ္စည်းတွေမယောင်းချဖို့ပိတ်ပင်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ရဲ့အဆိုအရကကြေညာပါတယ်တရုတ်အစိုးရဟာဇီဝနည်းပညာတွေကိုအသုံးပြုပြီးရှင်ကျန်းပြည်နယ်တွေကဝီဂါမွတ်စလင်တွေအပေါ်မှာဖိနှိပ်မှုတွေကျူးလွန်နေတယ်လို့အမေရိကန်အစိုးရကဆွဆွဲပါတယ်တရုတ်အစိုးရကတော့ဒီဆွဆွဲချက်ကိုညှဉ်းဆဲထားပြီးဝီဂါတွေအပေါ်မှာချမှတ်ထားတဲ့လုံခြုံရေးဟာအကြမ်းဖက်သမားရန်ကကာကွယ်ဖို့အတွက်သာဖြစ်တယ်လို့ဆိုပါတယ်ဒီချိန်ထဲမှာပဲဝီဂါမွတ်စလင်တွေကိုခြေကျုံတပွဲအသုံးပြုပြီးထုတ်လုပ်တဲ့ကုန်ပစ္စည်းတွေကိုအမေရိကန်ပြည်ထောင်စုအတွင်းတင်သွင်းခွင့်ပိတ်ပင်ဖို့ဥပဒေကိုပြဋ္ဌာန်းဖို့လွှတ်တော်မှာဆွေးနွေးနေခဲ့ရမှာကြာသာပတင်းတွေမှာတော့အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးရင်ဒီဥပဒေဟာဒီဆွေးနွေးချက်ဟာဥပဒေဖြစ်လာတော့မှာဖြစ်ပါတယ်